စစ်ကောင်စီလက်ထက်တရားဝင်လူသားစစ်လွတ်မှုတွေပြန်ဆက်တင်ခဲ့တဲ့2022မေလနောက်ပိုင်းမှာပြည်ပထွက်အလုပ်လုပ်သူတွေတဟုန်လုံးများလာပြီးရောက်ရှိတဲ့နိုင်ငံအလိုက်ပြဿနာမျိုးစုံကိုလည်းရွှေ့ပြောင်းလူသားတွေရင်ဆိုင်နေရပါတယ်။အလုပ်လက်မဲ့ဖြစ်မှုတွေအခွင့်အရေးဆုံးရှုံးမှုတွေလူကုန်ကူးတာတွေအထိမြန်မာရွှေ့ပြောင်းလူသားတွေကြားမှာဖြစ်ပွားနေတာပါ။သုံးနှစ်တာကာလအတွင်းမြန်မာရွှေ့ပြောင်းလူသားတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုတော့ကိုရဲမောင်ကပြောပြပေးပါဦးခင်ဗျာ
2022မေလနောက်ပိုင်းပြည်ပကိုအလုံသမားစာချုပ် MOU နဲ့တရားဝင်လုံသားစစ်လွတ်တာတွေပြန်ဆက်တင်ပြီးနောက်ပိုင်းမြန်မာနိုင်ငံသားတွေအများဆုံးသွားကြတဲ့နိုင်ငံကတော့ထိုင်းနိုင်ငံပါမြန်မာနိုင်ငံသားနှစ်သန်းနီးပါးထိုင်းမှာအလုံလုံနေကြတယ်လို့မြန်မာအလုံသမားရေးအဖွဲ့အစည်းတွေကပြောပါတယ်ဒါပေမဲ့အေဂျင်စီနဲ့စာချုပ်ချုပ်ထားတဲ့လစာအတိုင်းအပြည့်အဝမရတဲ့သူတွေရှိနေပြီးတချို့ဆိုရင်လအတော်ကြတဲ့အထိအင်ကိုငွေပြန်မပို့နိုင်ကြပါဘူးဒီပြဿနာတွေကိုမြန်မာစစ်ကောင်စီကလစ်လျူရှုထားကြောင်းထိုင်းချေဆိုင်ရခိုင်အလုပ်သမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်ကပြောပါတယ်
။တခြားသောဆိုင်ရာမှာဆိုလို့ရှိရင်လည်းဒီဥပဒေမရတဲ့ဆိုင်ရာတွေကထိုင်းနိုင်ငံမှာအများကြီးရှိတယ်။ဟိုနေတဲ့ဒီမှာဆိုကိုဆိုးတယ်။ဒီကျွန်တော်တက်ပြရဲ့မြေဆောင်မြို့မှာဆိုလို့ရှိရင်လည်းဆိုင်ရာပုံ၄၀မှာတရားဝင်ပြည်တဲ့ဆိုင်ရာမှာဆိုင်ရာလောက်ပဲရှိတယ်။ထိုင်းနိုင်ငံကိုရောက်ရှိနေကြတဲ့ရှုထောင့်များစုကထိုင်းနိုင်ငံမှာသမတ်ထားတဲ့ဥပဒေနဲ့လောကလာကတွေကဘယ်လိုမှဘာလို့ရှုထောင့်မှုတွေရှိလဲ။ဘယ်လိုမှပြဿနာတွေကဘာလို့ရှိလဲ။ဒါတွေကိုဆိုရည်နဲ့စစ်ဆေးဖို့လိုတယ်။
ထိုင်းလွှတ်တော်နိုင်ငံသားရေးရာကော်မတီမှာမြန်မာအရေးနဲ့ပတ်သက်လို့2023ဒီဇင်ဘာလ22ရက်နေ့မှာဆွေးနွေးခဲ့ကြပြီးထိုင်းအစိုးရအနေနဲ့မြန်မာပြည်ပခန့်မှာလှုပ်တဲ့ကိစ္စတွေကိုသူတို့ကအကြံပြုခဲ့ကြပါတယ်။ဒီထဲမှာမြန်မာဒုက္ခသည်တွေဟာထိုင်းနိုင်ငံထဲမှာရှိနေတော့တရားဝင်အလုပ်လုပ်ခွင့်ရဖို့အတွက်အကြံပြုခဲ့တာလည်းပါပါတယ်။မြန်မာလူသမားရေးဆောင်ရွက်နေသူတွေကတော့တရားဝင်အလုပ်ထက်တရားဝင်နေထိုင်ခွင့်ရဖို့အဆင်မကျော်ပဲစဉ်းစားတင်ကြောင်းပြန်ပြီးတုံ့ပြန်ခဲ့ကြပါတယ်။စစ်အာဏာသိမ်းပြီးနောက်နိုင်ငံသွင်းမှာအဖက်ဖက်ကယူရင်းလာတဲ့အထက်အလုံအကံရရှိဖို့ကလည်းမရေမရာအခြေအနေဖြစ်လာတာပါဒါတွေကြောင့်ထိုင်းမလေးရှားတရုတ်နဲ့ဒူဘိုင်းနိုင်ငံတွေကိုနီလန်းမျိုးစုံနဲ့တွားနေကြသလိုဂျပန်ကိုရီးယားစင်ကာပူနိုင်ငံတွေကိုတော့အလုံအကံစာချုပ်တွေနဲ့တွားကြပါတယ်မကြသေးခင်ကဒူဘိုင်းရောက်သွားတဲ့အမြန်မာအမျိုးသမီးတချို့ဟာလုပ်ငန်းခွင်မဝင်ရပဲဒူဘိုင်းကတဆင့်အီရန်နိုင်ငံဆူလီမန်နီယမ်မြို့မှာဖိအားပေးအလုပ်စေခိုင်းခြင်းခံနေရပါတယ်။သူတို့ကိုကယ်ထုတ်ဖို့အတွက်ဆော်ဒီနိုင်ငံရီယက်မြို့ကမြန်မာတယုံကိုအီးမေးလ်နဲ့စာပို့ခဲ့ကြောင်းသူတို့ကပြောပါတယ်။လူကုန်ကူးမှုများတဲ့ဒီကိစ္စတွေအတွက် ILO လို့နိုင်ငံတကာအဆင့်အဖွဲ့အစည်းတွေမှလည်းတာဝန်ရှိကြောင်းအလုပ်သမားအခွင့်အရေးကာကွယ်မြင့်တင်သူများ LRDP အဖွဲ့ဝင်ကိုထွေးကပြောပါတယ်
။ဒီကတော့ဟိုအင်တာနက်ရှင်နယ်လောနဲ့ကျွန်တော်ကဂင်တရားမှာပေါ့ဒီ Network လောနဲ့အပမာဝီလောရဆိုရင်တော့ဒါအေဂျင်စီတွေထုတ်ပေါက်တာ။နိုင်ငံကြတော့ဒီစစ်ဆိုးရလက်ထက်မှာတော့ဘာဥဒေမှမရှိဘူး။စစ်ဆိုးကလည်းလုံချင်အောင်လုပ်နေတဲ့အခြေအနေဆိုတော့အဲတော့ဟိုနိုင်ငံတကာဖွဲ့စည်းဆိုရင်အဲဟိုကနေဒီကအချိန်ယူမှာပေါ့
။ဒီကိစ္စတွေနဲ့ပတ်သက်တဲ့တိုင်ကြားမှုတွေကိုဒူဘိုင်းကမြန်မာကောင်စည်ဝင်ချုပ်ယုံနဲ့ဆိုရီအာရေဗီယာနိုင်ငံရီယက်မျိုးကမြန်မာတန်ယုံကအများအပြားလက်ခံရရှိထားကြောင်းတန်ယုံအရာရှိသူက VOA ကိုပြောပါရယ်။အချို့ကိစ္စတွေကိုနှစ်ဖက်ညီနိုင်ပေးနေကြောင်းလည်းပြောပါရယ်ဝင်ငွေရဖို့အတွက်ပြည်ပကိုအလုံးရင်းနဲ့ရွှေ့ပြောင်းထွက်ခွာနေတဲ့မြန်မာအလုပ်သမားတွေဟာလူကုန်ကူးမှုလဝါကောင်းမှုဖျက်ခံရမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေနဲ့ရင်ဆိုင်နေရတာပါဒါတွေကိုတက်ဆိုင်ရန်ပြည်ပနိုင်ငံတွေကလည်းကူညီပေးဖို့လိုအပ်တယ်လို့မြန်မာလူသားတို့ကပြောပါရယ
်လူလက်မဲ့များလာတော့စီးဆက်ရနိုင်ငံတွေကိုထွက်ခွာပြီးလူလုံးကြရတာများတယ်အခုကူညီနေတဲ့အဖွဲ့အစည်းကနည်းတယ်ပေါ့နည်းတဲ့ခါကျတော့အလုံးကိုခဏရောက်လိုက်ပြီးမကူညီနိုင်ရဘူးပြဿနာရှိနေတော့မှပဲကူညီမဲ့ဖွဲ့စည်းများတဲ့အတွက်ပြဿနာကရော့သွားမယ်လို့
အလုံသမားတွေအနေနဲ့ပြည်ပမှာလုပ်ငန်းခွင်ထိခိုက်မှုအတွက်ရာသီနဲ့နစ်နာခြင်းယော့ခြင်းအပြည့်အဝရရှိဖို့ကိုတက်ဆိုင်ရာအကျိုးဆောင်ကနေတဆင့်တောင်းဆိုခွင့်ရှိရလို့1999ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ပြည်ပအလုံအကိုင်ဆိုင်ရာဥပဒေမှာဖော်ပြထားပါတယ်။ဒါအပြင်ပြည်ပအလုံအကိုင်နဲ့ပတ်သက်ပြီးရပိုင်ခွင့်နဲ့အခွင့်အရေးတွေနစ်နာဆုံးရှုံးမှုကိုလည်းတရားစွဲဝင်ရှိရလို့ဆိုထားပါတယ်။ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိပေမဲ့လက်တွေ့မှာတော့အခွင့်အရေးချိုးဖောက်ခံနေရတယ်လို့အလုပ်သမားတွေကပြောပါရယ်ပြည်တွင်းမှာအလုပ်အကိုင်အခွင့်အလမ်းတွေရှားပါးလာတာနဲ့အမျှပြည်ပကိုရရနီးလန်းနဲ့ထွက်ခွာပြီးအလုပ်အကိုင်ရရှိဖို့ရုန်းကန်နေကြရတာပါခင်ဗျာ